ားပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ကျမတက်စုအောင်ပ
ါကျမဇာနီထွန်းပ
ါပထမဆုံးတင်ပြပေးမယ့်စာကတော့နေမျိုးဆိုတဲ့ Facebook အကောင့်ကနေရေးသားပေးပို့လာတာပါစာထဲမှာပါတဲ့အကြောင်းအရာကတော့ဂျိုက်ကာကနေရန်ကုန်မြို့ဘက်ရထားလမ်းအဆင့်မြင့်တင်တာပလက်ဖောင်းတွေအဆင့်မြင့်တင်အသစ်ပြုလုပ်တာရထားမြင့်တဲ့လူနေရပ်ကွက်တွေကြားမှာအုတ်တိုင်းကာယန္တာတွေဆောင်ရွက်နေပါတယ်တဲ့အဲ့လုပ်ငန်းနဲ့ပတ်သက်ပြီးရန်ကုန်မြို့ဘက်38ဘူတာမှာဝန်ထမ်းအင်အားတွေကမြေရထားမြေပေါ်မှာရှိနေပါတယ်တဲ့ရထားလမ်းခြံစည်းရိုးခရမှာလည်းဝန်ထမ်းအင်အားတွေနဲ့မလွတ်တာရထားလမ်းကနေပင်90အတွင်းအင်ယာတွေရှိနေတာပတ်သက်လို့အဲ့ဒီအင်ယာတွေဘယ်ချိန်မှာပြောင်းရွှေ့ဖို့ညွှန်ကြားထားလဲဝန်ထမ်းအင်ယာတွေဘယ်လိုစီစဉ်ထားလဲရထားလမ်းအဆင့်မြင့်တင်ခြင်းလုပ်ငန်းနဲ့ပလက်ဖောင်းအဆင့်မြင့်တင်တဲ့လုပ်ငန်းပြီးစီးမှုအခြေအနေတွေနဲ့မြို့ဘက်ဘူတာဝန်ထမ်းအင်ယာမှာအနေကြတဲ့15နှစ်အထက်ဝန်ထမ်းတွေကိုပြောင်းရွှေ့ပေးဖို့အစီအစဉ်ရှိမရှိစတာတွေကိုမြမမီယထားတာဝန်ရှိသူတွေကို RFA ကတဆင့်မေးပေးပါဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင်
ဒုတိယစာကတော့တီတာလင်းဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာပါ။မန္တလေးမြို့ကနေပေးပို့လာတဲ့စာလည်းဖြစ်ပါတယ်။ RFA ကိုအကူအညီလေးတောင်းပြစေတဲ့။အန်ဒီတို့ရက်ွက်ထဲမှာလမ်းတွေတွေကြမှာကော်ပြတ်အကြော်တွေတွေနဲ့အေးတွေတွေလမ်းပိတ်မတက်ရောင်းနေတာကတမျိုး။အဲ့ဒီဆိုင်တွေမှာအရက်ဘီယာတောက်ပြီးတောင်းကျန်းနေတာကတမျိုး။အရက်ဆိုးလွန်းလာပါတယ်တဲ့။နေရာကတော့လမ်း80နဲ့81လမ်းကြား12လမ်းနဲ့73လမ်းကြားမှာပါတယ်။ညနေတကောင်အထိကဲကျင်တိုင်းကဲနေတာမန္တလေးမြို့စီပင်သားယာရေးကိုတိုင်တော့လဲဘာမှမထူးလို့ပါတဲ့ရက်ွက်သူရက်ွက်သားတွေအားလုံးလဲနေတိုင်းနေတိုင်းစိတ်ညစ်နေရပါတယ်တဲ့ဘသူကိုတိုင်လို့ဘသူကဖြည့်ရှင်းပေးမလဲဆိုတာကိုသိချင်လို့ RFA ကနေတဆင့်ပေးပို့လဲရတာပါတယ်ရှင
်မိမိမြို့နယ်ကျေးရွာရက်ွက်အတွင်းကအပြစ်ပြက်ကိစ္စတွေအစိမ်းမပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမိအပ်rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်နောက်ထပ်စာတစောင်ကတော့စကိုင်းတိုင်းဒေသကြီးကလေးမျိုးက3ဘိန်းမောင်းသူတယောက်က rfa message box ကိုပေးပို့လာတာပါစကိုင်းတိုင်းဒေသကြီးကလေးမျိုးမှာတရားမဝင်ပြုပြင်တက်ဆင်ထားတဲ့ license မဲဆိုင်ကယ်ဘေးရွဲတွေများလာလို့တရားဝင်လုပ်ကင်စားတောက်နေကြတဲ့3ဘိန်းသမားတွေအနေနဲ့စားဝတ်နေရည်အရရက်တီဖို့ခက်ခဲလာပါတယ်တဲ့ဒါနဲ့ပတ်သက်ပြီးတရားမဝင်ဆိုင်ကယ်ဘေးရွဲတွေကိုအရေးယူပေးဖို့ကလေးမျိုးကဌာနဆိုင်ရာတာဝန်ရှိသူတွေကိုအကြိမ်ကြိမ်တင်ပြခဲ့ပေမဲ့လည်းဒီနေ့အထိအရေးယူတာမျိုးမရှိသေးပါဘူးတဲ့ပြီးခဲ့တဲ့မတ်လလောက်ကခရိုင်အုပ်ချုပ်ရေးမှူးရုံးကိုတိုင်ကြားတဲ့အခါမှာဆယ်တန်းဆံမေးပွဲဖြေပြီးရင်ဒီကိစ္စကိုဆောင်ရွက်ပေးမယ်လို့ကတိပေးခဲ့ပေမဲ့လည်းအခုချိန်ထိမဆောင်ရွက်တာကြောင့် RFA ကနေတဆင့်တပ်ဆိုင်ရာလူကြီးမင်းတွေတိအောင်စာရေးသားပေးပို့လိုက်တာဖြစ်ပါတယ်ရှင
် RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင်
နောက်ထပ်ပေးပို့လာတာကတော့ရခိုင်ပြည်နယ်ကပါ RFA ကိုတယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောကြားလာတာပါရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းကြောက်ပန်းလူကြီးရွာကရွာသားတယောက်ကဆက်သွယ်ပြောကြားလာတာပါအရင်အစိုးရလက်ထက်မှာတုန်းကကြောက်ပန်းလူရွာဟောင်းဆိုတာရှိခဲ့ပါတယ်တဲ့ဒီဘက်ရက်သားအစိုးရတဲ့လက်ထက်မှာတော့ကြောက်ပန်းလူရွာတစ်ဆိုပြီးအင်ဂျီတရားနဲ့ရွာထပ်ပြီးတိုးချဲ့ထားပါတယ်တဲ့အဲ့ဒီရွာတစ်မှာလျှက်စစ်မီလည်းမရှိသလိုဆိုလာစနစ်နဲ့မီးလောင်အောင်လုပ်တော့လဲမီးမလာပါဘူးတဲ့အရင်ရွာဟောင်းမှာတော့လျှက်စစ်မီလည်းရှိသလိုဆိုလာစနစ်နဲ့လည်းမီးရပါတယ်တဲ့အဲ့ဒီတော့တရွာထဲမှာပဲရွာတစ်နဲ့ရွာဟောင်းဆိုပြီးခွဲခြားဆက်ဆံခံရသလိုဒါတွေကလူအခွင့်အရေးချိုးဖောက်ခံရတာဖြစ်လို့တပ်ဆိုင်ရာနယ်စပ်ရေးရာဝန်ကြီးတွေသိဖို့ RFA ကနေတဆင့်တင်ပြခြင်းတယ်လို့ပြောကြားလာတာပဲဖြစ်ပါတယ်ရှင်ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲရှင်နောက်တစ်ပတ်တွင်မှလည်းပြပလာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နေပါတယ် RFA ကိုကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်